မော်စကိုမြို့မှာကျင်းပနေတဲ့နိုင်ငံတကာလူညုံရေးဆိုင်ရာညီလာခံကိုတွားတက်နေတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ရဲ့ရာဇာခီးစဉ်ဟာနိုင်ငံတကာပိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းလေးဆက်လက်ရရှိစေဖို့နဲ့တန်တမာရေးအရာရည်ရွယ်တဲ့ခီးစဉ်တစ်ခုအဖြစ်ရှုမြင်ကြောင်းနိုင်ငံရေးအကြီးအကဲတချို့ကသုံးသပ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခုနားဆင်ရမှာဖြစ်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံတွေကိုစစ်လက်နက်စီးဆင်းမှုတွေတားမြစ်ကြဖို့နိုင်ငံအများစုကမဲပေးဆုံးဖြတ်ခဲ့ကြတာပါဒါကလည်းဖေဖော်ဝါရီ1ရက်နေ့ကစလို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်အရသာပြည်သူနဲ့လူငယ်တွေကိုအကြမ်းဖက်နေနေပစ်ခတ်မှုအတွင်းအခုချိန်ထိဆိုရင်လူပေါင်း880ကျော်တေဆုံးခဲ့ရတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ကြတဲ့သဘောလို့သုံးသပ်ကြပါတယ်ဒီလိုအချိန်မှာရုရှားနိုင်ငံရဲ့ဖိတ်ကြားမှုနဲ့မော်စကိုမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ကိုကြိမ်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မူအီးမေးအွန်လိုင်းဥဆောင်တဲ့အဖွဲ့တွားရောက်တာဖြစ်ပါတယ်ဒီခီးစဉ်ဟာနိုင်ငံတကာပိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းဝယ်ယူရေးစာချုပ်ချုပ်ဆိုမှုတွေလုပ်ဖို့မြန်မာစစ်ကောင်စီရဲ့ခြေလှမ်းတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာနိုင်အောင်ကရှုမြင်ပါတယ
်ဒီရုရှားနဲ့ဒီဗမာစစ်တပ်နဲ့ကရှေ့လျားတဲ့ဟိုဆက်ဆံရေးရှိခဲ့တယ်ပေါ့နော်အရာရှိတွေကိုသင်တန်းပေးရတယ်ဟိုတပ်ပညာပိုင်းဆိုင်ရာဒီအနေစားပြီးတော့မစီးရတဲ့နယ်နေပြရီပေါ့နော်ဆိုတော့နပိုင်းမှာကဒီရုရှားနဲ့မာဗျူအမြောက်လက်နက်ဝယ်ယူမှုတွေလည်းပို့ပြီးတော့များလာတယ်အဲတတိထားမိသလောက်ဆိုရင်မိနစ်လောက်ကပဲစပြီးတော့ဒီလိုအစည်းအဝေးမျိုးကိုဒီမဲအောင်နိုင်တို့ကိုယ်တိုင်သွားတက်တာလည်းရှိတယ်ဆိုတော့ဒီကြားထဲမှာလည်းဒီပူးတွဲစီးရီဟလာပြိုင်ပွဲတွေဘာတွေညာတွေလောက်ကလည်းရှိတယ်ဆိုတော့ဒါတော့ရုရှားနေဥဆောင်ပြီးတော့မှသူနဲ့ဒီလက်နဲ့ရောင်းဝယ်မှုတွေမကဘဲနဲ့ဒီလက်ချမှုတွေတည်ဆောက်မှုတွေလုပ်တဲ့နိုင်ငံတွေကိုခေါ်ပြီးတော့မှဟိုဆက်ဆံရေးတိုးမြင့်ပြီးတက်လာတဲ့ပုံစံပေါ့နော်ဒါပေမဲ့ထူးထူးခြားခြားတည်ထားမိတာကတော့ဒါကမနစ်ကဒီဒေါ်အောင်ဆန်းစုကြည် NLD ဆိုတာဖြစ်နေတဲ့အချိန်မှတည်းကဒါကရှိခဲ့တဲ့ဥစ္စာပေါ့နော်အဲ့လိုမျိုးစီးရီးယားမဟာမိတ်သဘောမျိုးဆက်ဆံပူးပေါင်းလှုပ်ဆောင်မှုတွေကိုဒီ NLD ဒီဒူရူဆိုရလွတ်တော်တို့ကနေပြီးတော့အဲ့ချိန်တော့ကအတိမတ်ပြုခဲ့လားအတိပြုခဲ့သလားဒါတွေပေါ်မှာဘယ်လိုသဘောထားလဲဆိုတာတော့ကျွန်တော်လည်းမသိဘူးကုလသမဂ္ဂကဒီလက်နက်ဟိုပိတ်ပင်မှုကသူကဟိုတားဆီးဖို့တိုက်တွန်းတဲ့သဘောမျိုးပဲရှိရသဘောမျိုးလို့ပေါ်ဖြစ်တယ်ဒီလိုမျိုးဟာမျိုးတွေကဒီလုံခြုံရေးကောင်စီကနေပြီးတော့မှလွတ်တော်မှာပဲပို့ပြီးတော့အသက်ဝင်တဲ့သဘောမျိုးပေါ့ဆိုတော့နော်ဒါရုရှားနဲ့ဗမာကြားထဲမှာဒီကုလသမဂ္ဂထွေထွေညီလာခံဖြစ်နေတာဒီကသူတို့ရဲ့စီးရေးဆက်ဆံမှုလက်နက်ရောင်းဝယ်ဆက်ဆံမှုမှာဘာမှတိတိကျကျတို့ထူးခြားတာမျိုးမရှိဘဲနဲ့ပုံမှန်တိုင်းပဲသွားနေတယ်လို့ပဲသဘောရတယ်အခုဟိုတိထားတဲ့အခြေအနေတွေမှာနဂိုရှိတတဲ့ဒီလက်နက်နဲ့ပတ်သက်လို့ရောင်းဝယ်ကိစ္စတွေလည်းဖက်ဆင်းပြီးတော့မှဒီစာချုပ်တွေလည်းချုပ်ဖို့ရှိနေတယ်လို့တော့ကျွန်တော်တို့ကြားရတာပဲလေ
အမေရိကန်ဥရောပသမဂ္ဂနဲ့အခြားနိုင်ငံတို့ကမြန်မာစစ်ကောင်စီအပေါ်တံခတ်အရေးယူမှုတွေလှုပ်ရှားခြင်းမှာနိုင်ငံတကာမျက်နှာစာမှာမြန်မာစစ်ကောင်စီကိုတန်တမာရေးအရအကာအကွယ်ပေးတာကတရုတ်နဲ့ရုရှားဖြစ်ပြီးအခုတစ်ခေါက်ရုရှားကဖိတ်တဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မှုကြီးကိုယ်တိုင်တက်ရောက်တာကစစ်ကောင်စီအတွက်လိုအပ်နေတဲ့စစ်ရေးနဲ့တန်တမာရေးအကာအကွယ်ရဖို့ကြိုးပမ်းမှုဖြစ်တယ်လို့အမေရိကန်မှာနေထိုင်တဲ့မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
နိုင်ငံတော်တော်များများကဆင်ခြင်လို့ခေါ်တဲ့တန်ခါရေးမှုမှာဗီဇာပိတ်ထားတဲ့အချိန်သူတွားခွင့်ရတဲ့နိုင်ငံကိုတွားပြသလားလို့လည်းတစ်ချက်ကစဉ်းစားရတာပေါ့နော်နောက်တစ်ခုကတော့နိုင်ငံကခင်းကျင်းမှာဒီအာအကြီးဆုံးဖြစ်ခဲ့တဲ့ဆိုဗီယက်ကနေပြိုကွဲပြီးတော့ဒီနေ့လက်ရှာဟာလက်နက်အင်အားရကြီးရင်တော့သူကလက်နက်အင်အားအတော်တော်ကြီးမှမှရှိပါတယ်အဲသူလက်နက်တွေလည်းအဆင့်တန်းတစ်စုံကြီးရှိတော့အဲ့ဒီလက်နက်ရရေးအတွက်ဒီဗမာစစ်ကောင်စီကရုရှားကိုအားကိုးနေတာဟာတော်တော်ကိုသိတာတော့ပေါ့နော်အဲ့ဒီသူ့လက်နက်အင်အားဖြစ်ဖို့ရုရှားကိုပို့ပြီးတော့နှိကအောင်ဆော်ရဲပလာလို့ကျွန်တော်ယူဆပါတယ်နောက်တစ်ချက်ကတန်တမာရေးရကြည့်လို့ရှိရင်ကျွန်တော်အမြင်ကတော့သူဟာဗီဇာပေးတဲ့နိုင်ငံလောက်ပဲသွားနိုင်권ရှိတာကိုသွားပြနေတာလည်းတော့သိပို့တယ်လို့ကျွန်တော်မထင်ဘူးခင်ဗျဟုတ်ကဲ့
ရုရှားနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ကုကြိမ်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ဖို့ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ကိုရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုးဂီကဖိတ်ကြားခဲ့တာပါဒီညီလာခံကိုဇွန်လ22ကနေ24ရက်နေ့ထိကျင်းပမှာဖြစ်ပြီးဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့အတူ ဒုဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုဗိုလ်ချုပ်ကြီးရဲဝင်းဦးကာကွယ်ဦးစီးချုပ်ရေဗိုလ်ချုပ်ကြီးမိုးအောင်တို့လည်းဒီခီးစံမှာလိုက်ပါသွားကြပါတယ်ခင်ဗျာ